ဗီဒီယိုအပလီကေးရှင်းကုမ္ပဏီ TikTok အပေါ်မှာတားမြစ်ပိတ်ပင်မှုတွေလုပ်ထားတဲ့ American အစိုးရကို TikTok ကုမ္ပဏီကတရားစွဲသွားမယ်လို့ပြောပါရယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတ Donald Trump ကအမျိုးသားလူမျိုးရေးအကြောင်းပြချက်နဲ့ American ကုမ္ပဏီတွေ45ရဲ့အတွင်း TikTok ရဲ့မိခင်ကုမ္ပဏီ Biden's နဲ့စီးပွားရေးဆက်ဆံမှုတွေကိုရပ်ဆိုင်းရမယ်လို့ဩဂုလ6ရက်နေ့ကသမ္မတအမိန့်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသမရအမိတ်ဟာ American နိုင်ငံတွင်က TikTok လုပ်ငန်းတွေကို American ကုမ္ပဏီတစ်ခုကိုမဖြစ်မနေရောင်းချဖို့ရည်တမှန်လိုက်တယ်လို့ဖြစ်ခဲ့တာပါ TikTok အနေနဲ့တစ်နှစ်ကြာ American အစိုးရနဲ့ထိတွေ့ဆက်ဆံနိုင်အောင်ကြိုးပမ်းခဲ့ပေမဲ့ American အစိုးရဘက်ကအလားတူပြန်ပြီးတော့တုံ့ပြန်မှုမရှိခဲ့ဘူးလို့လည်းကုမ္ပဏီကပြောပါတယ် TikTok ရဲ့မိခင်တရုတ်ကုမ္ပဏီ Biden's ကတီးခြားထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တရားစွဲတာကို American ဒေသစံတော်ချိန်တနင်္လာနေ့မှာစတင်မယ်လို့ပါရှိပါတယ်ဗီဒီယိုအပိုင်းလေးတွေနဲ့ကြိုက်ရဖန်တီးနိုင်တဲ့ TikTok application ကို American နိုင်ငံမှာ download လုပ်ပြီးအသုံးပြုသူ185သန်းလောက်ရှိပြီးကမ္ဘာတဝန်းမှာတော့တန်တထောင်ကျော်ရှိပါတယ်။သမ္မတ Trump ကတော့ American အစိုးရဝန်ထမ်းတွေကိုထောက်လှမ်းဖို့တရှိုးလုပ်ဖို့နဲ့ American ပြည်သူတွေကိုအကြက်ကင်ချိန်ချောက်ဖို့တရုတ်အစိုးရက TikTok ကိုအသုံးပြုနိုင်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ TikTok ကတော့ American တွေရဲ့အချက်အလက်တွေကိုဘယ်တော့မှတရုတ်အစိုးရကိုမပေးခဲ့ဘူးလို့ပြောခဲ့တယ်လို့တရုတ်အစိုးရကလည်းဒါဟာနိုင်ငံရေးပြည်ယောကနဲ့ဆက်နွှဲနေတယ်လို့ပြောပါတယ်ရှင်။